Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်။ VOA American တန်ရဲ့2019ခုနှစ် February 10ရက်တနင်္ဂနွေနေ့ညနေခင်း VOA မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်အောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီကနေ့ညနေပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ်
။ကျွန်တော်သားညူပါ။ Syria နိုင်ငံရှေ့ချာမှာ IS စစ်တွေ့ကြအဖွဲ့ရဲ့နောက်ဆုံးချိတ်ကုတ်နေရာတွေကိုရှင်းလင်းဖို့ IS အဖွဲ့ကစစ်ဆင်မှုတွေစတင်လုပ်နေပြီဆိုပြီးတော့ American နောက်ခံပြီးထားတဲ့ Syria တပ်ဖွဲ့ကကြေညာပါတယ်။နောက် American မြောက်ကိုရီးယားဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲကိုပြင်ဆင်ဝင်တဲ့အနေနဲ့မြောက်ကိုရီးယားနဲ့ဒီပျုံယဲမြို့တော်မှာဆွေးနွေးမှုတွေကိုတောက်ကြနေကဆုံးသတ်ခဲ့ပြီလို့မြောက်ကိုရီးယားဆိုင်ရာ American ထုကူစလေကပြောရတယ်။ဆရတဲ့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုယ်နိုင်တဲ့အတူကြေညာပြီးတော့ရှိပါရမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့စီးရီးတင်းမာမှုတွေကြောင့်စစ်ရှောင်ဒုက္ခသည်တွေအဖို့စားနပ်ရိက္ခာနေထိုင်ရေးအခက်အခဲပြင်ဘေးကင်းလုံခြုံရေးအတွက်ပါကြောက်လန့်စိုးရိမ်နေရတဲ့အကြောင်း
ဒီခိုင်မုံမချီးလေးနဲ့တကယ်ဟိုဦးပြပြီးတော့မှအဲ့လိုမျိုးခက်ကြလုံးလို့ချင်းရင်ဒီတစ်ခေတွေကပူပူတမတော့ဒုက္ခကြပါလိမ့်မယ်
ဒုက္ခတွေကိုအခုညီပေးနေတဲ့ကိုစောစောထွန်းပြောသွားတာပါတရင်ပြေဆုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီကြောင်းနဲ့တူ American ပြည်အောင်စုမှာ Democracy မန်နိုင်တွေတိုက်ခိုက်ခံနေရတယ်လို့နှစ်စင်ထုတ်ပြန်နေကြ Freedom House အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားတဲ့အကြောင်းAmerican သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong-un တို့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲအတွက်ပြင်ဆင်မှုတွေလုပ်ဖို့အဖွဲ့တစ်ခုကိုဆီလွှတ်လိုက်တဲ့အကြောင်းစတဲ့နိုင်ငံတကာသတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုသားညူနဲ့ကိုရန်နိုင်တို့ကပြောပြပေးပါရှင်
။ Syria နိုင်ငံရှေ့ချာမှာ IS စစ်သွေးကြောအဖွဲ့ရဲ့နောက်ဆုံးခြေကုပ်နေရာတွေကိုရှင်းလင်းဖို့ IS အဖွဲ့ကစစ်ဆင်မှုတွေစတင်လုပ်ဆောင်နေပြီဆိုပြီးတော့ American နောက်ခံဖိတားတဲ့Syria Democratic တပ်ဖွဲ့ SDF ကစီနီကကြေညာပါတယ် SDF တပ်ဖွဲ့ရဲ့အနေနဲ့စစ်သွေးကြော်တွေထိန်းချုပ်မှုအောက်မှာနောက်ဆုံးကြံနေတဲ့ကြေးရွာကိုရှင်းလင်းဖို့အတွက်စတင်ပြီးတော့လှုပ်ဆောင်နေတဲ့အကြောင်းအဲ့ဒီဖွဲ့ရဲ့ပြောခွင့်ရသူ Mustafa Bali က Twitter အကောင့်ကနေပြောဆိုခဲ့တာပါတိုက်ပွဲတွေကအကြီးအကျယ်ပြင်းထန်ဖြစ်နေတယ်လို့လည်း Bali က AP သတင်းဌာနကိုပြောပါတယ် SDF အနေနဲ့တိုက်ပွဲကိုဘလောက်ကြာကြာအထိမျှော်လင့်ထားသလဲဆိုတာကိုတော့သူမပြောပါဘူးအီရတ်နယ်ဇက်နဲ့ကပ်နေတဲ့42ကီလိုမီတာလောက်ပဲရှိတဲ့ Backhoos ဒေသမှာတိုက်ပွဲတွေဖြစ်နေတာပါ။အဲဒီမှာ American ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေကလေကြောင်းပစ်ကူပေးနေတဲ့အောက်မှာ SDF တပ်ဖွဲ့တွေက IS စစ်သွေးကြောတွေကိုဆစ်ဆင်နေပါတယ်။အဲဒီဒေသတွေမှာတိုက်ပွဲအတွေ့အကြုံကောင်းကောင်းရှိတဲ့ IS တပ်ခဲတွေမှာ3,000လောက်ရှိမယ်လို့ SDF တာဝန်ရှိသူတွေရော Britain ခြေစိုက် Syria လူခွင့်စောင့်ကြည့်အဖွဲ့ကပါခမန်းထားပါတယ်။အများစုကတော့နိုင်ငံခြားသားတွေဖြစ်တယ်လို့ဆိုပါတယ်။အဲဒီဒေသအတွင်းမှာပဲအရက်သားယာကနန်းအတော်များများလည်းရှိမယ်လို့ခမန်းထားကြပါတယ်။အကြသားတွေကတော့ဘေးကင်းတဲ့နေရာကိုပို့ဆောင်ပေးဖို့ SDF မှာအထူးတပ်ဖွဲ့တွေရှိထားတယ်လို့ SDF ပြောခွင့်ရသူကပြည်သူ့သတင်းဌာနကိုပြောဆိုပါရခင်ဗျ
။တောင်ကိုရီးယားနိုင်ငံမှာ American တပ်တွေရှိနေဖို့အတွက်တောင်ကိုရီးယားအစိုးရကငွေပမာဏတိုးပေးဖို့သဘောတူစာချုပ်တစ်ရပ်ကိုတနင်္ဂနွေနေ့ကနိုင်ငံသဘောတူလက်မှတ်ရေးထိုးလိုက်ကြပါတယ်။နောက်ထပ်တနင်္ဂနွေအသစ်ချုပ်ဆိုလိုက်တဲ့စာချုပ်အရတောင်ကိုရီးယားနိုင်ငံက American ကိုဒေါ်လာတန်890ပေးရမှာဖြစ်ပြီးတော့ဒါဟာပြီးခဲ့တဲ့နှစ်ကထက်ဒေါ်လာတန်60ပိုများတာဖြစ်ပါတယ်။ဒီသဘောတူစာချုပ်ကိုတော့တောင်ကိုရီးယားပါလီမန်ကအတည်ပြုပေးရမှာလည်းဖြစ်ပါတယ်။ဒီသဘောတူညီချက်အသစ်အရတောင်ကိုရီးယားနိုင်ငံမှာ American တပ်ဖွဲ့ဝင် 28,500 ဆက်လက်ထားရှိရေးအကူအညီပေးနိုင်ဖို့အတွက်တောင်ကိုရီးယားအစိုးရအနေနဲ့ 8,200 ခန့်လုံးတိုးပေးဖို့သဘောတူလိုက်တာလည်းဖြစ်ပါတယ်။ American တပ်တွေဟာ1950ကနေ1953ခုနှစ်ကြာဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲပြီးချိန်ကတည်းကစပြီးတော့တောင်ကိုရီးယားနိုင်ငံမှာတက်ဆွဲလာခဲ့တာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်မြောက်ကိုရီးယားဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲတွေကိုပြင်ဆင်ဆောင်ရွက်တဲ့အနေနဲ့မြောက်ကိုရီးယားနဲ့ပျုံယမ်းမြို့တော်မှာဆွေးနွေးမှုတွေကိုတောက်ကြနေတုန်းကအဆုံးသတ်ခဲ့ပြီလို့မြောက်ကိုရီးယားဆိုင်ရာအမေရိကန်ထုကူစလေစတီဖန်ဘီဂန်ကပြောပါရတယ်။ထိပ်သီးဆွေးနွေးပွဲကတော့ဖေဖော်ဝါရီလ28ရက်နဲ့28ရက်နေ့မှာကျင်းပဖို့ရထားပါရတယ်။မြောက်ကိုရီးယားနဲ့ဆွေးနွေးမှုတွေဟာရလဒ်ကောင်းတွေရှိခဲ့တယ်လို့အထုကူစလေဘီဂန်ကဒီတောင်ကိုရီးယားမှာနိုင်ငံကြေးဝန်ကြီးတောင်ကိုရီးယားနိုင်ငံကြေးဝန်ကြီးနဲ့ဆိုးမြို့တော်မှာစနေနေ့တွေ့ဆုံစဉ်တွင်ပြောပါရတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အုံနဲ့ဗီယက်နမ်နိုင်ငံဟန်နွိုင်းမြို့မှာတွေ့ဆုံမှာဖြစ်တဲ့ဆိုတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ Twitter အကောင့်ကနေအစောပိုင်းကတည်းကပြောဆိုထားပြီးဖြစ်ပါတယ်။သမ္မတအနေနဲ့နောက်ထပ်အစ်စ်တွေကိုတွားဖို့အတွက်အလုံးမင်းမျှော်လင့်ထားတဲ့ DPRK ရောအမေရိကန်ဘက်ကပါအပြင်းပြန်လှန်လှန်ဆွေးနွေးနေကြပြီးတော့တကယ့်ကိုတိုးတက်မှုတွေရလာနိုင်ပါတယ်လို့အထုကိုစလေ Mr. Began ကမြောက်ကိုရီးယားနိုင်ငံရဲ့တရားဝင်အသုံးနှုန်းဖြစ်တဲ့ Korea Democratic သမ္မတနိုင်ငံကိုအတူကောက်တက်ပြီးတော့အမိတက်ပြောဆိုသွားပါတယ်။ကောင်းဆောင်ကြီးကင်ဂျွန်အုံရဲ့လက်အောက်မှာမြောက်ကိုရီးယားနိုင်ငံဟာတကယ့်ကိုစီးပွားရေးအားကောင်းတဲ့နိုင်ငံဖြစ်လာလိမ့်မယ်လို့သမ္မတထရမ့်ကသူ့ရဲ့ Twitter အကောင့်မှာရေးပါတယ်။ဒါ့အပြင်မြောက်ကိုရီးယားနိုင်ငံဟာဒုံးကျည်အစားစီးပွားရေးဖွံ့ဖြိုးမှုတွေဖြစ်လာလိမ့်မယ်လို့လည်းသမ္မတကသူ့ရဲ့ Twitter အကောင့်မှာတွက်ကိန်းထုတ်ထားပါတယ်။
ထိုင်းပြည်ကလာမယ့်မတ်လ24ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာသူ့ရဲ့အမဖြစ်သူကဝန်ကြီးချုပ်အဖြစ်ဝင်ရွေးခံမဲ့အစည်းအဝေးကိုမထောက်ခံဘဲထားမြစ်လိုက်ပါတယ်။ထိုင်းရာဆာချက်ပါတီကထိုင်းပြည်မဟာဝဇီရလောင်ကောင်းရဲ့အသက်68နှစ်အရွယ်ရှိဖြစ်တဲ့အမတော်ဥပရတနာကိုသူတို့ပါတီကိုကိုစားပြုပြီးရှင်ပြိုင်မှာဖြစ်ကြောင်းကြေညာခဲ့တာပါ။ထိုင်းပြည်မှာဝါဇီယာလောင်ကောင်းကသူ့ရဲ့အမတော်ရွေးကောက်ပွဲဝင်မဲ့အရေးဟာအင်မတန်မသင့်တော်တဲ့လုပ်ရဖြစ်သလိုအမျိုးသားယဉ်ကျေးမှုထုံးတမ်းနဲ့လည်းဆန့်ကျင်တဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပြီးတဲ့နောက်ချက်ချင်းဆိုသလိုပဲမင်းသမီးဥပဝါဒနာပေါ်မှာထားတဲ့နိုင်ငံရေးမျှော်လင့်ချက်တွေလည်းထိခိုက်သွားခဲ့ပါတယ်။ပညာတတ်တဦးလည်းဖြစ်အီချင်းပြည်ဝသူတဦးလည်းဖြစ်တဲ့မင်းသမီးဥပဝါဒနာဟာအသင့်တော်ဆုံးပုဂ္ဂိုလ်တဦးဖြစ်တာကြောင့်ပါတီကိုကိုစားပြုရွေးချယ်ဖို့ကော်မတီဘုတ်အဖွဲ့ကသဘောတူခဲ့တာဖြစ်တယ်ဆိုပြီးတော့ထိုင်းရာဆာချက်ပါတီခေါင်းဆောင်ကပြီးခဲ့တဲ့ရက်ပိုင်းတုန်းကကြေညာခဲ့ပေမဲ့စနေနေ့မှာတော့ထိုင်းရာဆာချက်ပါတီကထိုင်းပြည်ပေါ်သစ္စာခံကြောင်းနဲ့တောင်ဝင်အမိတ်နဲ့ကိုက်ညီအောင်ဆောင်ရွက်မဲ့အကြောင်းကိုကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မင်းမီဥပရတနာကတော့စနေနေ့မှာ Instagram post တစ်ခုတင်ပြီးတော့သူ့ကိုထောက်ခံသူတွေရဲ့မေတ္တာစနေစနာကိုကျေးဇူးတင်တယ်ဆိုပြီးတော့ပြောဆိုခဲ့ပါတယ်ခင်ဗျာ။
VOA American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တန်လွှင့်နေပါတယ် Venezuela နိုင်ငံအတွက်မှာ Hezbollah စစ်သွေးကြီးအုပ်စုကဒီကမှာခင်ဗျာ Hezbollah စစ်သွေးကြောအုပ်စုကမြုံနှံထားတဲ့လှုပ်ဝဲလှုပ်ရှားရေးသမားတွေရှိနေတယ်လို့ American နိုင်ငံရေးဝန်ကြီး Mike Pompeo ရဲ့ပြောဆိုချက်အပေါ်မှာ American ပြည်အောင်စုရဲ့ဒီကမ္ဘာတောင်ပိုင်းဒေသစစ်ဌာနအကြီးအကဲဖြစ်သူကအတည်ပြုလိုက်ပါတယ်။ဒါပေမဲ့လည်းအဲ့ဒီဒေသတွေမှာရှိတဲ့ American စစ်တပ်အနေနဲ့ American နိုင်ငံသားတွေကိုအကာအကွယ်ပေးဖို့နဲ့လူသားရပ်တည်မှုဆိုင်ရာအချက်အလက်ကိုကူညီဖြည့်ရှင်းပေးဖို့ပဲအုံထားဆောင်ရနေတယ်လို့ဆိုရတယ်။ရေဒတ်ပို့ချုပ်ကြီး Crash Poller ကို VOA ကမေးမြန်းခဲ့ရမှာအမေရိကန်ပြည်အောင်စုအနေနဲ့အဲဒီမှာရှိနေတဲ့အမေရိကန်နိုင်ငံသားတွေအမေရိကန်ပြည်အောင်စုရဲ့ပိုင်ဆိုင်မှုတွေနဲ့တန်တမာရေးလုံခြုံမှုတွေအတွက်ဆောင်ရွက်ပေးနေတယ်လို့ပြောဆိုပါတယ်။အမျိုးသားလူမျိုးရေးကြံပေး John Bolton စဉ်းစားနေတယ်လို့ Venezuela အင်ဒီဂျင်ကိုလံဘီယာနိုင်ငံကိုအမေရိကန်တပ်တွေဆစ်လွတ်နိုင်ခြေရှိမရှိ VOA ကမေးမြန်းပါတယ်။ဒါပေမဲ့လည်းဒီကိစ္စနဲ့ပတ်သက်လို့အမျိုးသားလူမျိုးရေးကောင်စီကပဲဆုံးဖြတ်လိုက်မယ်လို့ဗိုလ်ချုပ်ကြီး Foller ကပြောခဲ့ပါတယ်။သူတို့အနေနဲ့ကတော့အဲဒီမှာနေတူကရင်ဆိုင်နေရတဲ့လူသားရပ်တည်မှုဆိုင်ရာအခက်အခဲတွေကိုပဲအာရုံစိုက်နေတယ်လို့ဆိုပါတယ်။ဗလဇင်လာနိုင်ငံမှာရုရှားကပါဝင်ပတ်သက်လာနိုင်ခြင်းနဲ့ပတ်သက်လို့မေးမြန်းရမှာတော့ရုရှားဘက်ကအရင်ကပတ်သက်ခဲ့တာတွေရှိတာကြောင့်အချိန်မီပတ်သက်လာနိုင်တဲ့ဒီအတွက်လည်းရှေ့လျှောက်ဖြစ်လာနိုင်ခြေတွေပေါ်မှာပြင်ဆင်ထားရမယ်လို့ရည်ရွယ်ပူချုပ်ကြီးကတုံ့ပြန်သွားပါတယ်။ဗနီဇွဲလားနိုင်ငံမှာစီးပွားရေးအခြေအနေကအလွန်အမင်းကိုဆိုးဝါးပြီးတော့ဗနီဇွဲလားပြည်သူတွေဟာလည်းသူတို့အတွက်အခြေအနေပိုကောင်းမဲ့နိုင်ငံတွေကိုစွန့်ခွာထွက်ပြေးနေကြပါတယ်။အမေရိကန်နဲ့အခြားနိုင်ငံတွေကလူသားချင်းစာနာမှုအကူအညီတွေတည်ဆောင်လာတဲ့ပထမဆုံး Track Garden ဟာပြီးခဲ့တဲ့ဇာတာပရီနေ့ကတော့ကိုလံဘီယာနေဆက်မြို့တစ်ခုကိုရောက်ပါတယ်။အဲဒီကနေပြီးတော့ဗနီဇွဲလားနိုင်ငံကိုကူးဖို့အတွက်မျှော်လင့်ခဲ့ကြတာပါ။ဒါပေမဲ့လို့တမနာမာဒူကိုကဝင်ခွင့်မပေးဘဲနဲ့နေဆက်တရားကိုပိတ်ဆို့ထားဖို့သူ့ရဲ့စစ်တပ်ကိုမိန်ထုတ်ခဲ့ပါတယ်
။ Sierra Leone နိုင်ငံမှာအာမပြုချင်းမှုနဲ့လိမ်မိုင်းဆိုင်ရာကြမ်းဖက်မှုတွေအလွန်ကြုံဖြစ်နေတာကြောင့် Sierra Leone တမနာကနိုင်ငံတော်အရေးပေါ်အခြေအနေကိုကြီးညာလိုက်ပါတယ်။အသက်မပြည့်သေးသူကလေးတငယ်တွေပေါ်မှာလိမ်မိုင်းဆိုင်ရာကြမ်းဖက်မှုကျူးလွန်သူဘယ်သူကိုမဆိုထောင်နဲ့တသက်တကြွန်ချမှတ်သွားမှာဖြစ်တယ်လို့သမ္မတ Julius Maduro ကပြောပါတယ် Sierra Leone နိုင်ငံမှာမနေ့ကဖြစ်ခဲ့တဲ့လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုနဲ့ကြားမခွဲခြားမှုအပေါ်မှာအခြေခံတဲ့အကြမ်းဖက်မှု 8,000 ကျော်တဲကသုံးပုံတစ်ပုံဟာကလေးတငယ်တွေအပေါ်မှာကျူးလွန်တဲ့အမှုတွေဖြစ်ပါတယ်မနေ့ကဖြစ်တဲ့အမှုအရေးအတွက်တော့ဒီထက်ပိုများနိုင်တယ်ဆိုပြီးတော့ယူဆနေကြပါတယ်ဒါပေမဲ့လည်းရေဘူးရအဖြစ်တော့အဲ့ဒီအာဖရိကတိုက်အနောက်ပိုင်းနိုင်ငံမှာလိမ်မိုင်းဆိုင်ရာဖြစ်မှုကျူးလွန်တာနဲ့ပတ်သက်ပြီးတော့ဆွေးနွေးတာတွေကိုဒလေထုံးစံနဲ့မညီညွတ်ဘူးဆိုပြီးတော့တားမြစ်ထားတာဖြစ်ပါတယ်။သမနာဘိုင်ယိုကတော့ဒီ NLG ကိုတနိုင်ငံလုံးတိုင်းတန်တဲ့ရည်တည်ဖြစ်ရှင်းသွားမှာဖြစ်တယ်ဆိုပြီးတော့နိုင်ငံတော်အရေးပေါ်အခြေအနေချင်းညာစင်မှာပြောကြားလိုက်ပါတယ်။ဆိုရစေယုံဒီအနေနဲ့အာမပြုချင်းခံရသူတွေနဲ့လိမ်မိုင်းဆိုင်ရာကြမ်းဖက်မှုခံရသူတွေကိုစေဝအခမဲ့ကုသပေးသောမှာဖြစ်တယ်ဆိုပြီးတော့လည်းသူကပြောပါတယ်။ဒါအပြင်အာမပြုချင်းတာနဲ့လိမ်မိုင်းဆိုင်ရာကြမ်းဖက်မှုခံရသူတွေအတွက်ဖွဲ့စည်းထားတဲ့အထူးရက်တက်ဖွဲ့နဲ့ပြစ်မှုဆိုင်ရာအထူးတရားရုံးတွေကဒီပြစ်မှုတွေကိုစုံစမ်းအရေးယူတာတွေအမြန်ဆုံးလုပ်ဆောင်သွားမယ်လို့သမရဘိုင်ယိုကပြောကြားသွားခဲ့ပါတယ်ခင်ဗျာ။
တရုတ်နိုင်ငံမှာဟွီဂွာလူမျိုးစုတသန်းလောက်ကိုထိန်းသိမ်းထားတယ်ဆိုတဲ့အကျဉ်းစခန်းတွေကိုပိတ်ပစ်ဖို့တူရကီနိုင်ငံကတိုက်တွန်းခဲ့ပြီးတော့ဒါဆိုရှင်လူသားကဘာအတွက်ကြီးကြီးမားမားအရှက်ရဖွယ်ကိစ္စဖြစ်တယ်လို့ပြောလိုက်ပါတယ်။ တက်အနွယ်ဝီဂါသတန်းကျော်ဟာအဲ့ဒီကျင်းစခန်းတွေမှာနှင်းပန်းနှိမ့်ဆက်ခံရတာတွေနိုင်ငံရေးအရယူဆသွတ်သွင်းခံရတာတွေဖြစ်နေတယ်ဆိုတာကိုလျှို့ဝှက်ထားလို့မရတော့ဘူးလို့တူရကီနိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရသူကစနေနေ့မှာကြေညာပြောဆိုခဲ့တာပါတရုတ်နိုင်ငံစင်ကြန်းပြည်နယ်မှာကျင်းစခန်းတစ်ခုမှာထိန်းသိမ်းထားတဲ့ဝီဂါလူမျိုးကဗျာဆရာအနုပညာရှင်အဗ်ဒူရဟမ်ဟာယက်ကွယ်လွန်သွားတယ်ဆိုတဲ့သတင်းတွေထွက်လာတဲ့နောက်တူရကီနိုင်ငံကအခုလိုကြေညာတာပါဝီဂါကဗျာဆရာဟိယက်သေဆုံးတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့တော့တိကျအတည်ပြုလို့တော့မရသေးပါဘူး
စပိန်နိုင်ငံမှာမနေ့ကချင်းပါခဲ့တဲ့လာလီဂါအမပေးဘောလုံးပွဲမှာတော့ရီယယ်မက်ဒရစ်အသင်းကမြို့ကန်ပြိုင်ပွဲအက်တလက်တီကိုမက်ဒရစ်အသင်းကိုအနိုင်ရပြီးတော့အမပေးစရာဒုတိယနေရာကိုတက်သွားပါတယ်။အက်တလက်တီကိုနဲ့ရီယယ်မက်ဒရစ်တို့မနေ့ကကစားခဲ့ကြတာမှာရီယယ်မက်ဒရစ်က3ဂိုးတခုနဲ့အနိုင်သွားတာပါ။ရီယယ်အတွက်ဂိုးတွေကိုတော့ကာဆမီယိုရဲ့ရာမို့စ်ရဲ့ဘီလ်ရဲ့ကသွင်းပေးခဲ့တာဖြစ်ပြီးတော့အက်တလက်တီကိုအတွက်ဂိုးကိုတော့ဂရီးစမန်ကသွင်းခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုသားညုံဦးနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်အတွင်းရခိုင်တိုင်းရင်းသားလက်နက်ကင်တပ် AA နဲ့မြန်မာစိုးရတပ်တို့ကြားစစ်ရေးတင်းမာမှုတွေကြောင့်ဆစ်ဆောင်ထွက်ပြေးနေရတဲ့ဒုက္ခသည်တွေအဖို့စာနယ်ရိတ်ခါနေထိုင်ရေးအခက်အခဲပြင်စစ်တပ်ဘက်ကတန်တရားတွေနဲ့လိုက်လံဖမ်းဆီးနေတာကြောင့်ဘေးကင်းလုံခြုံရေးအတွက်ပါကြောက်လန့်ဆိုးရိမ်နေရတယ်လို့ဒုက္ခသည်ကူညီပေးသူတွေကပြောပါတယ်အခုလိုဆစ်ဆောင်ပြေးရင်တပူပေါ်နှစ်ပူဆင့်ဖြစ်ရတဲ့ဒုက္ခသည်တွေအရေးပြည်ထောင်စုအစိုးရပြည်နယ်အစိုးရနဲ့သက်ဆိုင်ရာတာဝန်ရှိသူတွေဘက်ကအလေးအနက်စဉ်းစားဆောင်ရွက်ပေးဖို့ကိုလည်းတောင်းဆိုကြပါတယ်။မတ်စုမွန်ကတင်ပြပေးထားပါတယ်ရှင်
။တပ်မတော်ဘက်ကတိုင်းရင်းသားဒေသတွေမှာလေးလာတာတစ်ဖက်သက်အပြည့်ရက်မယ်လို့ကြေညာပြီးချိန်မှာပဲတိုင်းရင်းဒေသတွေနဲ့အထူးသဖြင့်ရခိုင်ပြည်နယ်ချင်းပြည်နယ်ပလောဝဒေသတွေမှာရခိုင်လက်နက်ကိုင်တပ် AA နဲ့မြန်မာစိုးရစစ်တပ်တို့ကြားရင်ဆိုင်တိုက်ပွဲပြင်းထန်ပြီးတော့စစ်ရေးတင်းမာမှုတွေဖြစ်နေတာပါ။အခုလိုမျိုးစစ်ရေးပဋိပက္ခတွေပြင်းထန်လာနေတဲ့အတွက်ဒေသခံရခိုင်မျိုးနွယ်စုတိုင်းရင်းသားတွေအပါအဝင်ချင်းတိုင်းရင်းသားတွေနဲ့ဒေသခံတွေဟာဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရပြီးတော့စစ်ရှောင်ဒုက္ခသည်တွေကတချို့ကတော့လက်နက်ကိုင်တပ်နဲ့အဆက်အသွယ်ရှိတဲ့ဆိုပြီးစစ်တပ်ဘက်ကဖမ်းဆီးထိန်းသိမ်းတာတွေရှိနေတဲ့အတွက်သူတို့ဘေးကင်းလုံခြုံရေးအတွက်စိုးရိမ်နေကြရတဲ့အနေအထားဖြစ်တယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ်ဒီအပေါ်မှာတော့သက်ဆိုင်ရာတာဝန်ရှိသူတွေနဲ့ပြည်ထောင်စုအစိုးရပြည်내အစိုးရဘက်ကဒုက္ခသည်တွေပို့ပြီးတော့မှဒုက္ခမရောက်ရအောင်အလေးအနက်ထားဖြေရှင်းကင်တွယ်ဖို့လိုတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်စုများကွန်ကရက်ကကုစောစောထုံးကအခုလိုအကြံပြုပါတယ်
ဒီခိုင်မှုမရှိသေးနဲ့တရားဟိုဥပဒေပြီးတော့မှအဲ့လိုမျိုးကျန်တဲ့လူလို့ရှိရင်ဒီကစားတွေကပူပြီးတော့တခွာကြပါလိမ့်မယ်ဒီလိုဖြစ်နေတာတော့ဒါဒီနေ့အနေနဲ့မှအစိုးရကနေပြီးတော့မှပါဝင်ပြတ်ပြတ်ပြီးတော့ဖြည်းဖြည်းဖို့တင်ပါတယ်တို့တော့ကျွန်တော်တို့ကတော့အဲ့လိုမျိုးပါလေခုကကြတော့ကျွန်တော်တို့ကဒီရုပ်ရှင်ပိုင်းကချောင်းပင်းနေတို့ဖြည်းဖြည်းတော့မှဒီတက်ကားပဲဒီကဥဆောင်ပြီးတော့မှတို့တင်ပြရှိတဲ့ရော်တွေတင်ပြရှိတဲ့ဒီတွေကိုတို့ကစင်းစစ်တိကျတာတွေကိုတို့ကဆောက်လို့ရတာဖြစ်တယ်တို့ဒီလိုလုံးလို့ရှိရင်ဒီအနေထားကဒီမှာတပူပေါ်နပူစင်းပြီးတော့မှအခုဒီတစ်ခါကြမှာဒီပါလိမယ
်လောလောဆယ်မှာတော့ထောက်ချီတဲ့စစ်ရှောင်းစစ်ပြေဒုက္ခသည်တွေရဲ့အရေးကျန်းမာရေးဝန်ကြီးဌာနအပါအဝင်ကုညီကယ်ဆယ်ရေးအဖွဲ့တွေအရက်ဖတ်အဖွဲ့စည်းတွေနဲ့ဒေသခံတွေဘက်ကဝိုင်းဝန်းကူညီဆောက်ရှောက်ပေးနေကြပါတယ်လို့ရခိုင်ပြည်နယ်ရသေတောင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခေဆော့ဝေကပြောပါတယ်ဒုက္ခသည်တွေလက်တလောလိုအပ်နေတဲ့အခက်အခဲတွေနဲ့ရင်းဆိုင်နေရတဲ့အနေအထားတွေကိုတော့လွတ်တော်သားချိန်တို့ကကိုယ်တိုင်သွားရောက်လေ့လာခဲ့တဲ့ဒေါက်ခေဆော့ဝေကအခုလိုရှင်းပြပါတယ်စစ်ပြေချောင
်ပေါ်တော့ပေးတဲ့သူအဲ့ဒီမှာတော့ခမင်းသိန်းဒီမျိုးတွေတော်တော်များတယ်ပေါ့နော်သူတို့ကိုဒီအင်ဆောက်ပေးထားတယ်သူတို့မျိုးကိုထိုင်ဖို့ပေါ့နော်ဒီအစင်ပြောင်းလုပ်ပေးထားပါတယ်ဒါပေမဲ့သူတို့မိုးရပြီဆိုရင်တော့ဒီလိုဟိုဆောက်ပေးထားတဲ့အိမ်လေးနဲ့တော့မလုံလောက်ဘူးနောက်တစ်ခါသူတို့စားဝဲနေရမှာဆိုလို့ရှိရင်ဆန်နေပေါ့နော်ဒီစားတော့ကိုဆန်နေအတိအကျလိုတယ်နောက်တစ်ခါရေးဆက်နေလိုတာပေါ့နော်အဲ့ဒါလေးတွေတော့ကျမတို့ဒီနေယူဒီဘောဒါမယူကန်ဒေတာဖုန်ချူရဲ့အစင်းနဲ့ကျမတို့တွေတော့ပြီးတော့မှဒီစစ်ဘေးချောင်းတွေကိုအလှူပေးခဲ့တာဖြစ်ပါတယ်။ဒါအဲ့ဒီတည်းရဲ့နောက်တစ်ခုကတော့ဒီစေတောင်မှာအရင်ကဒီစစ်ဘေးချောင်းတွေတူတူအပြည့်ကိုလည်းကျမတို့ဆန်နေပေါ့နော်ဒီစားဖို့တောက်ဖို့ကိုလည်းတော်တော်ပြည့်ခဲ့ပါတယ်။ဒါပေမဲ့ဒီအချိန်ကကျမတို့လိုက်တဲ့၃နှစ်ရက်မှလည်းတော်တော်အေးပါတယ်။တော်တော်အေးတဲ့အခါသူတို့ရဲ့ဆောက်ပေးထားတဲ့ပုံစံအတိုင်းအတိုင်းဆိုလို့ရှိရင်နေပြည်တော်လည်းတော်တော်အေးတဲ့အခြေအနေတွေဖြစ်နေပါတယ်။နောက်တစ်ခါသူတို့အပြည့်တော်ဆိုရင်စောင့်ဝဲနေရတဲ့အထက်ကရှိနေဆိုတဲ့အကြောင်းကိုလည်းဒီမှာတို့ပြည့်ပြရပါလိမ့်ရှင်
ဒုက္ခတွေဒီအတွက်ယာယီနေထိုင်ရေးစီစစ်ထားပေးထားပေမဲ့လို့ယာတိဥရုထံတဲ့နေထိုင်စားတောက်ရေးဘေးကင်းလုံခြုံရေးအတွက်ကတော့အခက်အခဲတွေရှိနေတော့ပဲလို့ကိုစောစောထုံးကပြောပြပါဗျာ
အခုကသွားကုန်ဟာမင်းလာပြီပေါ့နော်ဒီအပင်အယုတ်တင်မရှိဘူးဒီအခါမှာအငက်ပြူတာပေါ့နော်အဲနောက်တစ်ခုကကျတော့ဒီရေခေခေတုံမအောင်ကျောင်းနေကြပါတယ်မှာရေတွေကလောလောဆယ်လဲဒီစစ်စစ်တစ်ခါတွေဒီပြေခုန်ဒီရေရွှေရောက်နေခံကြတယ်ကြေရတွေကိုစစ်တရော်တွေကိုယ်တိုင်ကအဲနေဆဲလို့ရှိရင်ဒီစားပါလို့ရှိတယ်ပေါ့နော်ဆိုတော့ဒီနေရာတွေလို့ရှိရင်ရေအတွက်ကိုခေခေတုံမအောင်သူတို့စောင့်ရင်ကြပါတယ်အဲနောက်တစ်ခုကကျတော့ဒီကနေ့ကဆိုလို့ရှိရင်လည်းအချင်းအနေအထားဆိုလို့ရှိရင်သူတို့အတွက်ကိုဒီတိုင်းပဲသဘဲပြင်းမှုဟိုဆုံးနေပြီးတော့မှဒီနေ့တုံးတော့ကိုသူတို့ဆွေးနေကြပါလေမှာ
အခုလိုမျိုးချေးတဲ့ရခိုင်ပြည်နယ်တွေမှာမြဘတပ်မတော်တဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့အေအေတို့အကြားတိုက်ပွဲတွေတိုးလာတာနဲ့အပြားပြည်တွင်းမှာရောအင်ဂျီဂျီဘင်္ဂလားဒေ့ရှ်ဘက်ကိုပါတိတ်ချောင်သူတွေရှိနေတာကြောင့်စိုးရိမ်ပူပန်ပြီးကြောင်းဒုက္ခသည်များဆရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကလည်းပြီးခဲ့တဲ့တောက်ကြားနေ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ရှင်မာဝိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာဝိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင
် VOA American တန်ရဲ့တနင်္ဂနွေညနေပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတပုတ်ကိုနားဆင်ရပါမယ်လွတ်လပ်တဲ့သတင်းမီဒီယာလွတ်လပ်တဲ့တရားစီရင်ရေးအာဂရိလိုက်စားမှုကာကွယ်တိုက်ဖျက်ရေးနဲ့ရွေးကောက်ပွဲတရားဝင်လုံမှုမျိုးAmerican တွေရဲ့အဓိကကျတဲ့ Democracy စံနှုန်းစံထားတွေနဲ့အဖွဲ့အစည်းတွေကိုသမ္မတ Donald Trump ကတိုက်ခိုက်နေတယ်လို့ပါတီကြီးနှစ်ရက်လုံးကပါတဲ့ American စောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။ American ပြည်အောင်စုရဲ့ Democracy စနစ်ဟာအားကောင်းခိုင်မာနေစေဖြစ်ပေမဲ့ Democracy ရှင်သန်ရေးမှာချိန်ချောက်ခံရတာတွေရှိတယ်လို့လည်း Freedom House အဖွဲ့ကြီးရဲ့အစီရင်ခံစာမှာထောက်ပြထားပါတယ်။ VOA သတင်းတောက် Cindy Sain ရေးသားပေးပို့ချက်ကိုကိုသားညွန့်ဦးကပြောပြပေးပါရှင်
။နှစ်စဉ်ထုတ်ပြန်နေကြFreedom House အဖွဲ့ကြီးရဲ့အစည်းအဝေးစာမှာကမ္ဘာအနှံ့ပြားမှာဒီမိုကရေစီနောက်ပြန်ရုပ်နေတဲ့အခြေအနေကိုသတိပေးထားပါရယ်။အဲဒီမှာ American ပြည်အောင်စုကိုအဓိကစိုးရိမ်စရာအခြေအနေဖြစ်နေထောက်ပြထားပါရယ်။ American Democracy ကိုအမှတ်ပေးထားတဲ့နေရာမှာတော့ဒီမိုကရေစီနိုင်ငံကြီးတွေဖြစ်တဲ့ Germany, ပြင်သစ်နဲ့ British နိုင်ငံတို့အောက်ကိုရောက်နေပြီးတော့ Greece, Croatia နဲ့ Mongolia တို့နဲ့သဒ္ဒန်းနေထားထားပါရယ်။ American ပြည်အောင်စုမှာအဓိကဒီမိုကရေစီမန်နိုင်တွေတိုက်ခိုက်ခံရတယ်လို့ Freedom House အဖွဲ့က Sarah Rubici ကပြောပါရယ်။
And our biggest concerns are attacks on the rule on the judiciary, demonization of the press, corruption.
တရားရေးသတင်းလွတ်လပ်ခွင့်အဂရိလိုက်စားမှုနဲ့အကျိုးစီးပွားပဋိပက္ခစောင့်ကြည့်ရေးတွေအပေါ်မှာထိပါတိုက်ခိုက်မှုတွေဟာကျမတို့အကြီးအကျယ်ဆိုးရိမ်တဲ့အချက်တွေပါပဲ။ရွေးကောက်ပွဲတရားဝင်မှုအပေါ်မှာလည်းတိုက်ခိုက်ခံရတာတွေရှိပါတယ်
။ဒီအစီအကံစာနဲ့ပတ်သက်လို့သမရအင်ပြတော်ကတော့မှတ်ချက်ပေးဖို့ညင်ပါတယ်။သတင်းမီဒီယာတွေရေးသားဖော်ပြချက်ဟာမျက်မျက်တတမရှိဘူးလို့သမရကအချင်းချင်းဆွဆွဲနေတယ်လို့သတင်းသမားတွေကိုလည်းပုတ်ကူရေးအရာနှုတ်အဖြစ်တိုက်ခိုက်မှုတွေရှိပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာ CNN သတင်းတောက်တယောက်ကိုအခုလိုပြောဆိုခဲ့တာတွေ့ရမှာပါ။
That's how what CNN should be ashamed of itself having you.
ခင်ဗျားရှိတာကိုက CNN အတွက်ရှက်စရာပါပဲ။ခင်ဗျားကရဲစမ်းစမ်းနဲ့ကြောက်ဖို့ကောင်းတဲ့လူပဲ။ CNN မှာမရှိတဲ့သူပဲ
။ဒီမိုကရေစီရဲ့ဒီအစဉ်လာအတော်များများကဥပဒေတွေပေါ်မှာတည်နေတာမဟုတ်ပဲစံနှုန်းစံထားတွေသဘောရှိနေတာမဟုတ်လို့ American ပြည်တော်စုရဲ့ဒီမိုကရေစီကထူးခြားခြားအားနည်းချက်ကိုရှိနေတယ်လို့Carnegie Endowment for International Peace အဖွဲ့ကသူသည်သည် Richard Clinfield ကပြောပါတယ
် We are highly unusual among other countries you know many countries lost their democracies during World War II and we
တို့ကတခြားတိုင်းပြည်တွေနဲ့မတူတမှုထူပါတယ်တိုင်းပြည်တော်တော်များများကဒုတိယကမ္ဘာစစ်အတွင်းမှာဒီမိုကရေစီဆုံးရှုံးပြီးနောက်ပြန်လည်ထူထောင်ကြရပါတယ်အဲ့ဒီမှာအုပ်ချုပ်ရေးပိုင်းဆွတ်ဖက်ခွင့်မပေးကန့်သက်တဲ့အတော့ကိုခိုင်မာတဲ့ခင်မီဖွဲ့စည်းပုံတွေနဲ့အတူပြန်တည်ဆောက်ရတာပါဒါတွေကကျမတို့ဖွဲ့စည်းပုံမှာဆိုရင်ဒါမျိုးတွေမရှိပါဘူးကျမတို့ကနှစ်ပေါင်းများစွာကြုံလာရတဲ့အခြေအနေအောက်ကစံနှုန်းစံထားတွေအပေါ်မှာတည်ထားတာပါ
ဒ ဒါပေမဲ့လည်းအမေရိကန်ပြည်တော်စုဟာအခြားတိုင်းပြည်တွေအတွက်တော့တကယ့်ကိုစံနမူနာကောင်းဖြစ်အဲ့ဒီတိုင်းပြည်တွေအပေါ်မှာတည်ရောက်မှုတွေရှိနေတော့မယ်လို့ Freedom House အဖွဲ့က Sarah Refugee ကပြောပါတယ
် Other countries do watch what's happening in the United States and take cues from our leaders
အမေရိကန်ပြည်တော်စုမှာဘာတွေဖြစ်နေသလဲအမေရိကန်ခေါင်းဆောင်တွေဘယ်လိုပြုမှုသလဲဆိုတာကိုတခြားတိုင်းပြည်တွေကစောင့်ကြည့်နေကြတာလေကမ္ဘာပေါ်မှာအဆိုးဆုံးအာဏာရှင်တွေကိုသမ္မတကမကြာခဏချီးမွမ်းခံဖွင့်နေတာဟာသူ့အနေနဲ့ဒီမိုကရေစီရဲ့အရေးပါမှုကိုမယုံကြည်ဘူးဆိုတဲ့သဘောကိုဖြစ်စေတာပေါ့ရှင်
သူသည်သူနှစ်ဦးဖြစ်တဲ့ Refugee ရော Clan Free ကပါ American Democracy စနစ်ဟာခိုင်မာအားကောင်းနေတော့မယ်ဆိုပြီးတော့သုံးသပ်ပါတယ်ဒါမှမဟုတ်ဒါရီဟာအမြဲတည်နေလိမ့်မယ်ဆိုတာမကျင်းသေးတဲ့အကြောင်းသတိပြုပြီးတော့ Democracy စနစ် Democracy အဆောက်အအုံတွေအတွက်ယက်တည်နေဖို့လိုမယ်လို့လွှတ်တော်အမတ်တွေနဲ့ American ပြည်သူတွေကိုသူတို့ကသတိပေးတိုက်တွန်းထားကြပါတယ်ခင်ဗျာ
ကိုတာညုံပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့ American Korea နှစ်နိုင်ငံခေါင်းဆောင်တွေဒုတိယအကြိမ်တွေ့ဆုံဆွေးနွေးကြဖို့ပြင်ဆင်နေတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးကြပါမယ် American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un တို့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲအတွက်ပြင်ဆင်မှုတွေလုပ်ဖို့အဖွဲ့တစ်ခုကိုဆေးလွှတ်လိုက်တယ်လို့ American နိုင်ငံသားရေးဝန်ကြီး Mike Pompeo ကဗုဒ္ဓဟူးနေ့ကပြောကြားလိုက်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီး VOA သတင်းတောက် Steve Miller ဆိုးမျိုးကနေသတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးပါမယ်ရှင်
အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့ထုတ်ပြန်အကြိမ်ထိပ်သီးဆွေးနွေးပွဲကို February လအကုန်မှာကျင်းပသွားဖို့မြောက်ကိုရီးယားဘက်ကသဘောတူလိုက်ပြီးဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo က American Fox သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းအတွင်းမှာပြောကြားလိုက်ပါတယ
် That's the plan that's what the North Koreans have now agreed to it's what we've agreed to with them as well we'll do it someplace
မြောက်ကိုရီးယားကအခုခါမှာဒါကိုသဘောတူလိုက်ပါပြီကျွန်တော်တို့ဘက်ကလည်းသဘောတူပါတယ်အာရှတိုက်ကတနေရာရာမှာကျွန်တော်တို့တွေ့ကြမှာပါ
ဒုတိယကြိမ်ဆွေးနွေးပွဲကိုဘယ်မှာလုပ်မယ်ဆိုတာကိုတော့နိုင်ငံသားရေးဝန်ကြီးပေါမ်ပီယိုကမပြောခဲ့ပါဘူး။ဒါမဲ့လည်းဗီယက်နမ်နိုင်ငံမှာတွေ့ဆုံဆွေးနွေးကြမယ်လို့အတော်များများကသံသယရှိနေကြပါတယ်။ခေါင်းဆောင်တို့ရဲ့ဆွေးနွေးပွဲအတွက်ပြင်ဆင်ဖို့သူ့အနေနဲ့အဖွဲ့တစ်ခုကိုဆေးလွှတ်ထားတယ်လို့လည်းနိုင်ငံသားရေးဝန်ကြီးပေါမ်ပီယိုကပြောပါတယ
်။ They're headed that way now to lay the foundations for what I hope will be a substantial additional step towards the path for
ဆွေးနွေးပွဲအတွက်အခြေခံအုတ်မြစ်တွေကိုချမှတ်နိုင်ဖို့သူတို့အဲ့ဒီကိုသွားနေကြပါပြီ။အဲ့ဒီအချက်ကပဲကိုရီးယားကျွမ်းကျင်မှာနျူကလ িয়ার လက်နက်ဖြတ်သိမ်းရေးအတွက်သာမဟုတ်ပဲမြောက်ကိုရီးယားပြည်သူတွေနဲ့ပုံမိုလှပတဲ့အနာဂတ်ကိုဥတီတဲ့အရေးပါတဲ့နောက်ထပ်ခြေလှမ်းတွေကိုလှမ်းနိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ
်တရတ်ထရမ့်နဲ့ကင်ဂျွန်အွန်းတို့ဟာပြီးခဲ့တဲ့နှစ်ဇွန်လကတော့စင်ကာပူနိုင်ငံမှာပထမအကြိမ်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်အဲ့ဒီဆွေးနွေးပွဲအတွက်မှာကိုရီးယားကျွမ်းကျင်မှာနျူကလ িয়ার လက်နက်လုံးဝဖြတ်သိမ်းရေးကိုဥတီလှုပ်ဆောင်သွားမယ်လို့မြောက်ကိုရီးယားခေါင်းဆောင်ဘက်ကပြောကြားခဲ့ပေမဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးလှုပ်ဆောင်နေတာတွေမှာတော့တိုးတက်မှုကအနည်းငယ်သာရှိခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့မြောက်ကိုရီးယားနဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းကိစ္စကတိုးတက်မှုရှိတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားနိုင်ငံဟာသူတို့ရဲ့နျူကလ িয়ার လက်နက်တွေအလုံးဖြတ်သိမ်းဖို့ကတော့ဖြစ်နိုင်ချေသိမ့်မရှိပဲနျူကလ িয়ার လက်နက်ဖြတ်သိမ်းဖို့အတွက်ကတိပေးထားတာနဲ့သူတို့ဆက်ပြီးတော့လုပ်နေတာတွေကတခြားစီဖြစ်နေတယ်လို့အမေရိကန်ထောက်လှမ်ရေးအကြီးအကဲ Dan Coats ကမကြသေးခင်ကပဲပြောကြားခဲ့ပါတယ်။အမေရိကန်ကတော့မြောက်ကိုရီးယားနိုင်ငံပေါ်မှာစီးပွားရေးပိတ်ဆို့မှုတွေဆက်လက်ထားရှိသွားမှာဖြစ်တယ်ဆိုပြီးတော့ပြောပါရယ်မြောက်ကိုရီးယားဆိုရကတော့နိုင်ငံတကာကမြောက်ကိုရီးယားနိုင်ငံအပေါ်ချမှတ်ထားတဲ့အရေးယူပိတ်ဆို့မှုတွေကိုပြန်လည်ရုပ်သိမ်းပေးဖို့တောင်းဆိုထားပါရယ်ဒါပြင်1950ကနေ53ခုနှစ်အထိဖြစ်ခဲ့တဲ့ကိုရီးယားစစ်ပွဲကိုလည်းတရားဝင်အဆုံးသတ်ဖို့တောင်းဆိုထားပါရယ်ကိုရီးယားနိုင်ငံခြားစစ်ပွဲကိုတော့1953ခုနှစ်ကအပြစ်ခတ်ရစဲရေးစာချုပ်နဲ့အဆုံးသတ်ထားတာဖြစ်ပါရယ်ခင်ဗျာ
ကိုရီးယားနိုင်ငံရှင်အခုဆက်ပြီးထုတ်လွှင့်ပေးမယ့်သတင်းလှမ်းမှာတော့အီသီယိုးပီးယားနိုင်ငံမြို့တော်အာဒစ်အဘာဘာမှာကျင်းပမဲ့အာဖရိကသမ္မတညီလာခံကိုတက်ရောက်မဲ့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူထရက်စ်ကိုသူ့ခရီးစဉ်မစခင်မှာ VOA သတင်းတောက်မာဂရက်ဘာစီယာကတွေ့ဆုံမေးမြန်းခွင့်ရခဲ့ပါတယ်ကုလသမဂ္ဂအဖွဲ့အစည်းနဲ့အာဖရိကန်သမဂ္ဂတို့ကြားဆက်ဆံရေးတွေတည်တည်တတ်တာတိုးတက်လာပြီးအာဖရိကတိုက်ရင်ဆိုင်နေရတဲ့အကြီးမားဆုံးစိန်ခေါ်မှုတွေကို African Union အနေနဲ့ရင်ဆိုင်ကျော်လွှားနိုင်မယ်လို့အတွင်းရေးမှူးချုပ် Guterres ကပြောပါတယ်အပြည့်အစုံကိုတော့နန်းလောင်ကပြောပြပေးပါရှင
်အာဖရိကတိုက်ဟာလူသားတွေရဲ့လူရကြောင့်ရောသဘာဝတရားကြောင့်ဖြစ်ပေါ်လာတဲ့မဆုံးနိုင်တဲ့ပဋိပက္ခတွေနဲ့ရင်ဆိုင်နေရပါတယ်ဒါပေမဲ့လည်းကုလသမဂ္ဂနဲ့ African Union တို့ကြားပူးပေါင်းဆောင်ရွက်မှုတွေခိုင်မာလာတဲ့အချက်ကအဲ့ဒီအခက်အခဲတွေကိုသိသာထင်ရှားစွာကျော်လွှားနိုင်လိမ့်မယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအခုလိုပြောပါတယ
် Our own objective is to make Africa overcome its difficulties to make Africa continent the
ကုလသမဂ္ဂရည်မှန်းချက်ကအာဖရိကတိုက်ရဲ့ခက်ခဲတွေကိုကျော်လွှားနိုင်မှုပါအာဖရိကတိုက်ကိုပြဿနာရှိတဲ့နေရာတစ်ခုအဖြစ်မမြင်ပေမျှော်လင့်ချက်တွေအနာဂတ်တွေရှိတဲ့နေရာအခွင့်အလမ်းရှိတဲ့ကျွန်တော်တို့မိတင်းနေထိုင်ကြတဲ့ကမ္ဘာတောက်တိုင်ကြီးတစ်ခုအဖြစ်ဖန်တီးဖို့ဖြစ်ပါတယ်
လက်ရှိစိန်ခေါ်မှုတရက်ကတော့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာကျင်းပခဲ့တဲ့သမ္မတအရွေးကောက်ပွဲဖြစ်ပါတယ် မဲရလတ်တွေအပေါ်အငြင်းခုံတွေဖြစ်နေသလိုဒုတိယနေရာမှာရှိတဲ့လူကြိုက်နေတဲ့ကိုယ်စားလှယ်ကတူနိုင်နေဆိုပြီးသမရအဖြစ်ကျန်းသစ္စာချိန်ဆခဲ့တာပါ။ဒါပေမဲ့လည်းနေပေါင်း60အတွင်းပထမဆုံးအကြိမ်ဖြစ်ကွန်ဂိုမှာငြိမ်းချမ်းစွာအနာလွဲပြောင်းနိုင်ခဲ့ပါတယ်။ကွန်ဂိုနိုင်ငံ80နိုင်ရဲ့အတွက်ပါတီအားလုံးလှုပ်ကိုင်ဖို့လိုပြီးလို့မစ္စတာကူတာရက်ကအခုလိုပြောပါတယ်။
But we consider that what's important now.
ဒီကဘယ်နောက်ပိုင်းလက်ရှိရေးကြီးတာကတော့ဆိုရတဲ့နဲ့ပါတီအားလုံးပါဝင်နိုင်တဲ့ဆွေးနွေးပွဲတည်းချင်းပါနိုင်ရေးဖြစ်တယ်လို့ကျွန်တော်တို့ယူဆပါတယ်။အခုအချိန်မှာကွန်ဂိုနိုင်ငံရှေ့ဆက်သွားနိုင်ရေးအတွက်အာဏာလွှဲပြောင်းရေးလုပ်ကိုင်မှုလိုသလိုအဲ့ဒီရှေ့ဆက်သွားနိုင်ရေးလုပ်ငန်းတွေမှာကုလသမဂ္ဂဘက်ကအားပေးထောက်ခံသွားမှာပါ။
တက်ကရ2020ရောက်ရင်အာဖရိကတိုက်သလောပဋိပက္ခရိအဆုံးတန်နိုင်ရေးအတွက်တန်တမာရင်းနီလန်းနဲ့အရှင်မြင်လောက်ကင်ဖို့တိုက်တွန်းသွားဖို့တန်နိုင်ရန်ချထားပါတယ်လို့လည်းမစ္စတာကူဒရက်ကပြောပါတယ်။တခါတောင်ဆူဒန်နိုင်ငံကပြိုင်ဘက်ဆာဗာကီယာနဲ့ရစ်ခ်မာချီယာတို့ကြားညီညာရေးသဘောတူညီမှုရခဲ့တဲ့အချက်နဲ့ဒီသတင်းမှတ်အတွင်းဗဟိုအာဖရိကသမရနိုင်ငံကအစိုးရအဖွဲ့နဲ့လက်နက်ကိုင်အဖွဲ့အတော်များများတို့ကြားညီညာရေးသဘောတူညီမှုရခဲ့တာတွေကိုလည်းမစ္စတာကူဒရက်ကတိုးတက်တဲ့အောင်မြင်မှုတစ်ရက်အဖြစ်ပြောဆိုခဲ့တာပါ။အီသီယိုးပီးယားနဲ့အီရီထရီးယားနိုင်ငံကြားလက်သလောပြန်လဲတင်းမြတ်သွားတာကိုလည်းအလားအလာရှိတဲ့တန်တမာရေးလုပ်ငန်းတွေအဖြစ်ကုလအတွင်းရေးမှူးချုပ်ကကြိုဆိုခဲ့တာပ
ါ We see in many other areas
ချားလုံချားမှုတို့များများလဲမန်ကန်နဲ့ဘက်ကူဒီနေတာတွေ့ရပါတယ်2020မှာအာဖရိကတိုက်တလောပြိပခရိဆုံးသက်နိုင်ရေးဆိုတဲ့ရီမန်းချက်တွေပြင်းပြောက်ရေးအတွက်အာဖရိကသမဂ္ဂအာဖရိကန်လက်အောက်ခံအဖွဲ့အစည်းတွေနဲ့ပူးပေါင်းလုပ်ကိုင်မှုကုလသမဂ္ဂကတန်တိုင်ချထားပါတယ်
အဒီအဘဘာမြို့ကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ဒီသတင်းမှတ်အတွင်းတွေ့ရောက်တဲ့အခါအာဖရိကတိုက်ကငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ကုလသမဂ္ဂဘက်ကချမှတ်ထားတဲ့ကတိစကားတွေကိုဆောင်ကျဉ်းသွားမှာဖြစ်ပါတယ်ရှင်
။နန်းလောင်ပြောပြပေးခဲ့တာပါရှင်။ဒီကနေ့ညနေပိုင်းတွေ့သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ည9နာရီမှာထုတ်လွှင့်ပေးမယ့် VOE အစီအစဉ်မှာတော့မြမရေးဆွေးနွေးကန်မြမပြည်မပေးစာများပြည်တွင်သတင်းသုံးသပ်ခြင်းနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုစောင့်မျှော်နားဆင်နိုင်ပါတယ်။အခုအစီအစဉ်လေးအဆုံးမသတ်ခင်မှာသတင်းချင်းချုပ်ကိုကိုသားညုံကပြောပြပေးပါရှင
်။ဆီးရီးယားနိုင်ငံရှေ့ဘက်ချမ်းမှာ IS သေးကြော်ရဲ့နောက်ဆုံးခြေကုပ်နေရာတွေကိုရှင်းလင်းဖို့ IS အဖွဲ့ကိုစစ်ဆင်မှုတွေစတင်လှုပ်ဆောင်နေပြီလို့အမေရိကန်နောက်ခံပေးထားတဲ့ Syria Democratic တပ်ဖွဲ့ SDF ကစနေနေ့ကကြေညာခဲ့ပါတယ်။SDF တပ်ဖွဲ့တွေအနေနဲ့စစ်သေးကြော်တွေထိန်းချုပ်မှုအောက်မှာနောက်ဆုံးကြံနေတဲ့ကြေးရွာကိုရှင်းလင်းဖို့အတွက်စတင်လှုပ်ဆောင်နေပြီလို့အဲ့ဒီအဖွဲ့ရဲ့ပြောခွင့်ရသူမူစတာဖာဘာလီက Twitter အကောင့်ကနေပြီးတော့ပြောဆိုခဲ့တာပါ။တိုက်ပွဲတွေကအကြီးအကျယ်ကိုပြင်းထန်ဖြစ်နေတယ်လို့ဘာလီက EP သတင်းဌာနကိုပြောပါတယ်။ SDF တွေနဲ့တိုက်ပွဲကိုဘလောက်ကြကြထိအောင်မျှော်လင့်ထားလဲဆိုတာကိုသူမပြောပါဘူး။အီရတ်နယ်စပ်နဲ့ကပ်နေတဲ့4.2km လောက်ပဲရှိတဲ့ Baghouz ဒေသမှာတိုက်ပွဲတွေဖြစ်နေတာပါ။အဲ့ဒီမှာအမေရိကန်ဥဆောင်တဲ့ညွန်မောင်းတပ်ဖွဲ့ကလေကြောင်းပစ်ကူပေးနေတဲ့အောက်မှာ SDF တပ်ဖွဲ့တွေက IS သေးကြော်တွေကိုဆစ်ဆင်နေတာဖြစ်ပါတယ်။အမေရိကန်မြောက်ကိုရီးယားဒုတိယကြိမ်ထစ်သီးဆွေးနွေးပွဲကိုပြင်ဆင်ဆောင်ရွက်တဲ့အနေနဲ့မြောက်ကိုရီးယားနဲ့ပျောက်ယန်းမြို့တော်မှာဆွေးနွေးမှုတွေကိုတောက်ကြနေကအဆုံးသတ်ခဲ့ပြီလို့မြောက်ကိုရီးယားဆိုင်ရာအမေရိကန်ထူးကိုယ်ဆောင် Stephen Biegun ကပြောပါတယ်။ထစ်သီးဆွေးနွေးပွဲကိုတော့ February 29ရက်နဲ့28ရက်နေ့တွေမှာကျင်းပဖို့အတွက်ရထားပါတယ်။မြောက်ကိုရီးယားနဲ့ဆွေးနွေးမှုတွေဟာရလဒ်ကောင်းတွေရှိခဲ့တယ်ဆိုပြီးတော့ထူးကိုယ်ဆောင် Biegun ကတောင်ကိုရီးယားဒီနိုင်ငံကြိုင်းဝန်ကြီးနဲ့ဆိုမျိုးတော်မှာစိန်နေတွေ့ဆုံစဉ်တွင်ပြောဆိုခဲ့ပါတယ်။ဗင်နီဇူလာနိုင်ငံတွင်မှာတော့ Hezbollah စစ်သွေးကြောအုပ်စုမြုပ်နှံထားတဲ့လှုပ်ဝက်လှုပ်ရှားရေးသမားတွေရှိနေတယ်ဆိုပြီးတော့ American နိုင်ငံကြိုင်းဝန်ကြီး Mike Pompeo ပြောဆိုချက်ကို American ပြည်သူ့ရဲ့ကမ္ဘာတောင်ပိုင်းဒေသစစ်ဌာနအကြီးအကဲဖြစ်သူကတီးပြလိုက်ပါတယ်။ဒါပေမဲ့လည်းအဲ့ဒီဒေသတွေမှာရှိတဲ့ American တပ်တွေအနေနဲ့ American နိုင်ငံသားတွေကိုအကောက်အွယ်ပေးဖို့နဲ့လူသားရပ်တည်မှုဆိုင်ရာအချက်အလက်ကိုကူညီဖြည့်ရှင်းပေးဖို့ပဲအယုံထားဆောင်နေရလို့ဆိုပါတယ်။
တင်းချင်းချုပ်ကိုကိုသားညုံပြောပြပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ် VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ71.25 MHz ကနေထုတ်လွှင့်ပေးခဲ့တာပါရှင် VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.